မြမအစိုးရနဲ့တရားဝင်ငြိမ်းချမ်းရေးဆွေးနွေးနိုင်ဖို့ဦးလှမောင်ရွှေခေါင်းဆောင်တဲ့ငြိမ်းချမ်းရေးကော်မရှင်အကြံပေးဖွဲ့နဲ့ညီညွတ်သောတိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFC ကနိုင်ငံရေးဆွေးနွေးမှုဆိုင်ရာကိုယ်စားလှယ်ဖွဲ့ DPN တို့ဟာထိုင်းနိုင်ငံချင်းမိုင်မြို့မှာအလို့သဘောတွေ့ဆုံဆွေးနွေးခဲ့ကြပါတယ်။ဒီဆွေးနွေးပွဲအတွင် UNFC ဘက်ကတင်ပြချက်အပေါ်မှာကော်မရှင်အကြံပေးအဖွဲ့နဲ့နှိစက်မှုတွေရှိပေမဲ့အပြန်အလှန်ဂရိပြုတဲ့ Deep of Commitment DOC လက်မှတ်ရေးထိုးနိုင်ရင်မှာတော့အမြင်ကွဲလွဲတာတွေရှိနေသေးတဲ့အကြောင်း UNFC ခေါင်းဆောင်တွေကပြောပါတယ်။ထိုင်းအခြေစိုက် VOE သတင်းတောက်နိုင်ကွင်းကသတင်းပေးပို့ထားပါတယ်ရှင်
။မနေ့ကငင်းချန်ရေးကော်မရှင်အကြံပေးအဖွဲ့နဲ့ညီညွတ်သောတိုင်းဒေသလူမျိုးများဖက်ဒရယ်ကောင်စီ UNFC ရဲ့နိုင်ငံရေးဆွေးနွေးမှုဆိုင်ရာကိုယ်စားလှယ်ဖွဲ့ DBN တို့နှစ်ဖက်တွေ့ဆုံမှုနဲ့ပတ်သက်လို့ UNFC ရဲ့ပြောခွင့်ရနန်းအောင်မင်းကြီးကအခုလိုပြောပါတယ်
။မနေ့က PC ချန်ပေးဖွဲ့နဲ့အလို့တဘောဆွေးဆွေးခဲ့တာအရင်ကကျွန်တော်တို့ဒီပြတ်သွားတဲ့သူကြီးကြီးကိုပြတ်ပေါ်မှာပေါ့နော်။ပြန်လာကြည့်နိုင်တယ်။ဒီခံရတဲ့ process နဲ့သူရခံရတဲ့ process ဒီမြောက်ကြည့်ကြတော့ပတ်သက်နေတော့ဒီသမှုရှိပါလေကျွန်တော်တို့တင်တဲ့သဘောတရားတွေသူတို့တင်တဲ့သဘောထားတွေအနည်းဆုံးရှိပါလေဒါမှဟိုစကားလုံးသုံးလုံးတွေရည်တည်ချက်တွေလက်ကွဲလဲမှုတွေရှိနေသေးတယ်။တရားဝင်သူစုံပွဲမှာပဲအတူတူကျိုးပြောနိုင်မယ်
ဒီတွေ့ဆုံမှုမှာနှစ်ဖက်အပြန်အလှန်ကတိကဝတ်ပြုတဲ့ Deep of Commitment DOC လက်မှတ်ရေးထိုးနိုင်ရေးကိစ္စရမှာနှစ်ဖက်နားလည်မှုကွဲလွဲနေတယ်လို့နောက်မငေးကဆက်ပြောပါတယ
် UPC တပ်ဖို့ကိုလောလောလလ DOC ထိုးလိုက်ပြီးတပ်ဖို့ဆိုပြီးတော့ဆွေးရအနေနဲ့ခံရတယ်ကျွန်တော်တို့ DOC ဆိုတဲ့ခံယူချက်က UPC တပ်ဖို့မဟုတ်ပဲနဲ့ဒီ NC မထိုးသေးခင်ကြာကာလစီစဉ်တစ်ခုမှဆက်လက်ဆွေးနွေးဖို့ရအောင်နိုင်ငံရေးလမ်းဖွင့်ဖို့အခွင့်အရေးရှိအောင်ဆိုတဲ့ရည်ရွယ်ချက်နဲ့ DOC ကိုထိုးရှင်းတဲ့တော့ဖြစ်တယ်လေအဲဒီကနေ့နဲ့ကွဲလွဲမှုရှိတာပါ
UNSC ဖွဲ့တွေအနေနဲ့ပြီးခဲ့တဲ့ဇူလိုင်အချိန်23ရာစုပင်လုံးကြီးလာကမှာဆက်ရောက်ဖို့ဆိုရအစိုးရကနေကန့်လန့်လာတဲ့ NC လက်မှတ်ရေးထိုးပါမယ်ဆိုတဲ့နှစ်ဖက်အပြန်အလှန်ကတိကဝတ်လက်မှတ်မရေးထိုးခဲ့သလိုညီလာခံကိုလည်းဆက်ရောက်ခဲ့ခြင်းမရှိပါဘူး UNSC နဲ့အစိုးရငြိမ်းချမ်းရေးကော်မရှင်တို့စရမချေမြောက်တရားဝင်တွေ့ဆုံမှုကိုရန်ကုန်မြို့မှာပြုလုပ်သွားဖို့ကို UNSC ဘက်ကဩဂုတ်လ9ရက်နေ့အလွန်မှာတွေ့ဖို့အဆိုပြုထားပါတယ်ညီညွတ်တော်တိုင်းတဲ့လူမျိုးများဖက်ဒရယ်ကောင်စီ UNSC ဖွဲ့တွင်းမှ NNSP မွန်ပြည်ပါတီ KMPP ကရင်နေမျိုးရာသိုးသက်ရေးပါတီ SSPP ရှမ်းပြည်သိုးသက်ရေးပါတီ ANC ရခိုင်မျိုးရာကောင်စီနဲ့ ADU လာဟုဒီမိုကရေစီအစည်းအရုံးစတဲ့၅ဖွဲ့တာကြာရှိနေပါတယ် UNSC ဖွဲ့ကနေနှုတ်ထွက်ခဲ့တဲ့ကချင်လွတ်လပ်ရေးဖွဲ့ KIO တန်းပလောင်လူမျိုးရေးသားဦး TNL MNCAA ကိုကတပ်ဖွဲ့နဲ့ဝမျိုးရာဖွဲ့ချုပ် WNO ဖွဲ့တွေအနေနဲ့UWSP ဝပြည်သွေးစည်းညွှန်ရေးပါတီကနေဥဆောင်တဲ့ပြည်ထောင်စုငြိမ်းချမ်းရေးဆွေးနွေးညှိနှိုင်းရေးကော်မတီ FPNCC မှာပူးပေါင်းခဲ့တာဖြစ်ပြီးအဖွဲ့တွေအနေနဲ့ NC လမ်းကြောင်းကိုလက်မခံပဲငြိမ်းချမ်းရေးလမ်းကြောင်းသေးတစ်ခုကိုပေါ်ဆောင်သွားမယ်လို့ကြေညာချက်ထုတ်ပြန်ထားတာပါပြည်ထောင်စုငြိမ်းချမ်းရေးဆွေးနွေးညှိနှိုင်းရေးကော်မတီ FPNCC အဖွဲ့တွေအနေနဲ့ငြိမ်းချမ်းရေးလမ်းကြောင်းသေးကိုပေါ်ဆောင်မယ်ဆိုပေမဲ့လည်းအစီအလက်မှရေးသွေးရေးနဲ့ပတ်သက်ပြီးအစိုးရဘက်သွင်းမှာခွဲခြားမှုတွေရှိနေပါတယ်အထူးသဖြင့် UWSP ဝပြည်သွေးစည်းညွှန်ရေးဖွဲ့နဲ့မိုင်းလာသားဖွဲ့တို့အနေနဲ့အစီအလက်မှရေးသွေးစရာမလိုတဲ့အနေအထားမှာရှိနေတယ်လို့သတင်းတွေပေါ်ထွက်နေပါတယ်ဒီအချိန်လေးကိုငြိမ်းချမ်းရေးကော်မရှင်ဖွဲ့ခေါင်းဆောင်ဦးအောင်စိုးကအခုလိုပြောပါတယ
်ဟုတ်ကဲ့အဲ့ဒီအချိန်လေးကျွန်တော်ခေါင်းဆောင်မိုင်းကဆွေးနွေးစဉ်းစားပါလိမ့်မယ်ထင်ပါတယ်ကျွန်တော်တို့ကဆွေးနွေးလို့ဟိုမိုင်းလာနဲ့ဝါနဲ့ရောတိတ်ကြတာမရှိပါဘူးဒါမှလူကြီးပဲနေပြင်းနေပါလိမ့်မယ်ထင်ပါတယ်
ငြိမ်းချမ်းရေးကော်မရှင်အနေနဲ့လက်နက်ကင်ဖွဲ့အားလုံးကိုစပွဲချင်းတွေ့ဆုံနိုင်ဖို့ကြိုးပမ်းနေတယ်လို့လည်းဦးအောင်စိုးကပြောပါရယ်။ဝပြည်သွေးစည်းညီရေးဖွဲ့နဲ့မိုင်းလာဖွဲ့တို့အနေနဲ့တမတော်နဲ့စည်ရေးပฏิပက္ခမဖြစ်သက်ဘူးတဲ့အခြေအနေကြောင့်သူတို့နှစ်ဖက်အတွက်အစိုးရအနေနဲ့တိကျစဉ်းစားချက်တွေရှိနေတယ်လို့ဦးအောင်စိုးကနေမီဒီယာတွေကိုပြောဆိုမှုတွေလည်းရှိနေပါရယ်။ဒီအခြေအနေနဲ့ပတ်သက်လို့ UNSC ရဲ့ပြောခွင့်ရနိုင်အောင်ငေးကအခုလိုအမြင်သဘောထားပေးပါရယ်။
PC ဖွဲ့ဝင်ကဦးအောင်စိုးပြောတဲ့အပေါ်ကကျွန်တော်တို့ဇန်နာဆောင်ကြတော့ဒီတည်ငြိမ်ချက်လက်ကဘလောက်မှဤဘလောက်မှမှဤကရစ်မှန်ကတို့ချင်းချင်းမစီဝင်ကျဲကြရတာရှိတယ်ပေါ့ဒါပေမဲ့ဒီကဦးလှမောင်ရှင်တို့ကိုမိချတာဒီကိစ္စကဒီ SC တော့ထားမဟုတ်ဘူးလို့ပြောတော့ဆိုတော့ကျွန်တော်တို့အမှအတော်လေးဒီခွဲရနေနေခက်တယ်ကြာ
မနေ့က UNSC ရဲ့နိုင်ငံရေးဆွေးနွေးမှုဆိုင်ရာကိုယ်စားလှယ်ဖွဲ့ DBN နဲ့ငြိမ်းချမ်းရေးကော်မရှင်အကြံပေးဖွဲ့တို့ရဲ့တွေ့ဆုံမှုမှာငြိမ်းချမ်းရေးကော်မရှင်ဘက်ကဦးလှမောင်ရွှေတောက်သားမင်းစော်ဦးနဲ့ဦးကျော်လင်းဦးတို့သုံးဦးနဲ့DBN ဘက်ကနိုင်အောင်မင်းဦးသွန်းစော်နဗစ်ဘွန်ဦးဆန်းအောင်ဘူမူကြီးဟတ်ထန်ဘူမူဘုံနိုင်တို့တွေ့ဆုံဆွေးနွေးခဲ့ပါတယ်မြန်မာငြိမ်းချမ်းရေးကော်မရှင်ကလည်းငြိမ်းချမ်းရေးလုပ်ငန်းစဉ်အတွက်တိုင်းဒေသနဲ့ကင်ဖွဲ့တွေနဲ့တွေ့ဆုံဆွေးနွေးနေစေချင်နေပါပဲကချင်ပြည်နယ်နဲ့ရှမ်းပြည်နယ်ဘက်မှာမြန်မာတပ်မတော်နဲ့ KIU ကချင်လွတ်လပ်ရေးဖွဲ့ TNL တပ်မတော်တပ်ဖွဲ့တို့နဲ့စစ်ရေးတင်းမာနေစေချင်နေမှာရှိနေပါတယ်ခင်ဗျာ